မဆုမွန်ရေးတမရဥပမာကသူ့ရဲ့တမရဒုတိယတက်တန်းအတွက်အစိုးရအဖွဲ့အပြောင်းလဲတွေလုပ်နေတာစိတ်ဝင်စားစရာပဲနော်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကဆက်မလုပ်တော့ဘူးဆိုတော့ပြီးခဲ့တဲ့လကပဲအထက်လွှတ်တော်အမတ်ဂျွန်ကယ်ရီကိုနိုင်ငံခြားရေးဝန်ကြီးအဖြစ်နာမည်စင်းတင်သွင်းခဲ့တယ်ဒီတင်းလာနေကတော့တခြားအရေးပါတဲ့ယာတုဖြစ်တဲ့ကာကွယ်ရေးဝန်ကြီးနဲ့ CIA ထောက်လှမ်းရေးအကြီးအကဲယာတုအတွက်ပါလူတွေနာမည်စင်းသွင်းလိုက်တယ်ခင်ဗျကြားလိုက်တယ်မလား
ဟုတ်ကဲ့ပါကိုတန်းလွင်ထွန်းချင်းပြီးခဲ့တဲ့လတုန်းကဒီနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့ဂျွန်ကယ်ရီအမည်စရင်တင်သွင်းတော့ကတိတ်ပြီးတော့စူးစူးညံ့ညံ့မဖြစ်ခဲ့ပေမဲ့အခုဒီကာကွယ်ရေးဝန်ကြီးအဖြစ် Republican အထက်လွှတ်တော်အမတ်ဟောင်း Chuck Hagel ကိုသမ္မတဥဘာမာကစရင်တင်လိုက်တော့မကျေနပ်တဲ့အတန်တွေတော်တော်ထွက်လာတာကြားနေရတယ်နော်ဒီ CIA ထောက်လှမ်းရေးအကြီးအကဲနေရာအတွက်စရင်တင်တဲ့ John Brennan ကိုတော့လူတွေတိတ်ပြီးတော့ကန့်ကွက်တဲ့အတန်မကြားရပါဘူး
နီဘရက်စကာပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ်အဖြစ်တက်တန်းနှစ်ကြိမ်အရွေးခံခဲ့ရဘူးတဲ့ Republican Party အထက်လွှတ်တော်အမတ်ဟောင်း Chuck Hagel ကိုကာကွယ်ရေးဝန်ကြီးအဖြစ်သမ္မတဥဘာမာကစဉ်းစားနေတယ်လို့ဆိုကြတဲ့ကမကြေမနက်နဲ့ကန့်ကွက်တန်တွေညံနေခဲ့တာပါအခုတရားဝင်နေမယ်စီးရင်တင်လိုက်တော့လဲအတီးပြုတ်ပေးရမယ် Congress လွှတ်တော်ကြားနာပွဲတွေမှာအကြိမ်နဲ့မေးခွန်းထုတ်တာတွေခံရမှာပဲလေသမ္မတဥဘာမာကတော့တင်းနှင်းလာနေကသူရွေးထားတဲ့သူကိုအခုလိုအမွန်းတင်ခဲ့တာပဲ
Chuck Hagel is the leader that our troops deserve.He is an American patriot. He enlisted in the army and volunteered for Vietnam. As a young private and then a sergeant, he served with honor alongside
Chuck Hagel ha American တပ်ဖွဲ့တွေအတွက်လိုအပ်နေတဲ့ခေါင်းဆောင်တူဦးပါ။သူဟာ American မျိုးချစ်တူဦးဖြစ်ပါတယ်။ Vietnam စစ်ပွဲကာလတုန်းကသူဟာစစ်တပ်ထဲကိုကိုယ်တိုင်စီးရင်သွင်းဝင်ရောက်ခဲ့သူဖြစ်ပြီးတပ်သားဘဝကနေတက်ကြွကြီးအစဉ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်လို့သမ္မတဥဘာမာကပြောသွားခဲ့တာပါ။
ဟုတ်တယ်လေဒီစစ်မြေပြင်မှာသူကိုယ်တိုင်လဲမိုင်းထိခဲ့ပြီးတော့ဒဏ်ရာရခဲ့တယ်သူညီအရင်းကိုဒဏ်ရာကြားတွေကပဲဆွဲထုတ်ပေးနိုင်ခဲ့တဲ့အတွက်ဂုံတူးဆောင်တစ်ခုတော့ရခဲ့ဘူးတယ်လို့ဆိုပါတယ်ဒီလိုမျိုးလူမျိုးကိုကာကွယ်ရေးဝင်ကြီးအဖြစ်နဲ့ခန့်တော့ဘာများပြောစရာရှိလို့လဲ
ပြောစရာတွေကတော့သူနိုင်ငံရေးလောကထဲကိုဝင်လာပြီးအထက်လွှတ်တော်အမတ်ဘဝရောက်မှသူပြောခဲ့တဲ့စကားတွေသူ့ရဲ့ရည်တည်ချက်တွေနဲ့ပတ်သက်ပြီးဖြစ်လာတာခင်ဗျလိန်တူချင်းစုံမဲ့သူတွေအပေါ်သူ့ရဲ့သဘောထားအခုလက်ရှိတင်းမာမှုတွေဖြစ်နေတဲ့ဆီးရီးယားနဲ့အီရန်အရေးအစ္စရေးနိုင်ငံအပေါ်သဘောထားစတာတွေဟာလွှတ်တော်ကြားနာပွဲတွေမှာနိုင်နိုင်ချွတ်ချွတ်အမေးအမြန်းခံရမယ့်ကိစ္စတွေဖြစ်နေတယ်လေ
။မနေ့ကဒီရုံးမြင့်တန်ကြားဆွေးနွေးပွဲတွေမှာပြောနေကြတာကတော့အဓိကအနေနဲ့အီရန်နိုင်ငံရဲ့အရေးမှာသူဟာသဘောထားမပြတ်သားတဲ့သူလို့စွပ်စွဲနေတာကိုကြားရတာပဲ။ဥပမာအားဖြင့်တော့ဒီအီရန်နိုင်ငံရဲ့နျူကလ িয়ার လက်နက်တွေပိုင်ဆိုင်မသွားစေဖို့အတွက်လိုအပ်ရင်အင်အားသုံးပြီးတော့တားဆီးရမယ်ဆိုတဲ့အယူအဆကိုတော့သူကသိလက်မခံခြင်းဘူးလေ။လက်ရှိအီရန်နိုင်ငံအပေါ်မှာအမေရိကန်ကပိတ်ဆို့အရေးယူမှုတွေလုပ်ထားတာကိုလည်းလွှတ်တော်ထဲမှာသူကကန့်ကွက်ခဲ့တယ်လို့ဆိုတာပါပဲ။သဘောကတော့စစ်တပ်အတွက်ဆိုရင်သဘောထားပြော့ပြောင်းတဲ့သူလို့ဆိုနိုင်တာပေါ့နော်။
ဟုတ်ကဲ့အမေရိကန်ပြည်အောင်စုရဲ့ထုံနှံစင်လာအတိုင်းအာရဗ်နိုင်ငံတွေကြားထဲမှာရှိနေတဲ့အစ္စရေးနိုင်ငံရဲ့ရည်တည်မှုကိုသူကထောက်ခံပေမဲ့အမေရိကန်နိုင်ငံရဲ့လောကမှာဂျူးအတိုင်းဝိုင်းကတိတ်ပြီးလွှမ်းမိုးလွန်းတယ်ဆိုပြီးသူက2006ခုနှစ်တုန်းကဝေဖန်ခဲ့ပြီးတော့သူ့ကိုဩဇာကြီးတဲ့ဂျူးအတိုင်းဝိုင်းကတိတ်မလိုလားကြဘူးခင်ဗျ
ကဲဒါဆိုရင်အစိုးရကပြောခဲ့သလိုလိန်တူစုံမဲ့တဲ့သူတွေအပေါ်မှာသူ့ရဲ့သဘောထားကရောအခုဒီယာရုကိစ္စမှာဘလို့များသက်ဆိုင်နေလို့လဲရှင
်အဲ့ဒါကပူရောင်းစိတ်ဝင်စားစရာကောင်းသေးတယ်ခင်ဗျ1998ခုနှစ်လောက်တုန်းကအထက်လွှတ်တော်အမတ်ဘဝနဲ့သူကလက်ဇမ်ဘတ်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးအဖြစ်ခန့်အပ်ဖို့အဆိုပြုထားတဲ့သူတူကိုလိန်တူစုံမဲ့သူဗန်းစကားနဲ့ပြောရင်အချောက်ဖြစ်တယ်မသိတော့ဘူးလို့ကန့်ကွက်ခဲ့ပါတယ်အမေရိကန်သံမတ်ကြီးတွေဟာအမေရိကန်လူနေမှုဘဝစံနှုန်းနဲ့တန်ဖိုးတွေကိုကိုစားပြုမဲ့သူတွေမို့ဒီလိုလူမျိုးနဲ့မသိတော့ပါဘူးလို့သူကလူသိရှင်ကြားပြောခဲ့လို့အတော်လေးအဝေးပန်းခံခဲ့ရဘူးပါတယ်နောက်မှသူကသူ့ရဲ့ပြောဆိုချက်ဟာမှားယွင်းကြောင်းဝန်ခံခဲ့ပါတယ်
ဟုတ်ပြီလေအဲ့ဒါကအခုဒီကာကွယ်ရေးဝင်ကြီးကိစ္စနဲ့ပတ်သက်စရာရောရှိနေလို့လားရှင
်အမေရိကန်စစ်တပ်မှာကလိန်တူချင်းစုံမဲ့သူတွေကိုပုံမှန်လင်းလင်းကိုအကြောင်းကိုပြောပြီးတပ်ထဲမှာတာဝန်ထမ်းဆောင်ဝင်ပေးတာ2011ခုနှစ်ကမှစပါတယ်အဲ့ဒီအစောပိုင်းကဆိုရင် Don't ask don't tell မမေးရမပြောရဆိုတဲ့မူဝါဒနဲ့မသိချင်အောင်စောင်းနေတာပဲရှိပြီးလိန်တူဆက်ဆံတဲ့သူမှန်းအကြောင်းတစ်ခုကြောင့်ပေါ်လာတာနဲ့တပ်ထဲကနေထွက်ရပါတယ်အဲ့ဒါကအခုသမ္မတဥဘာမာရဲ့ပထမသမ္မတတက်တန်းကြမှာပြုပြင်ခဲ့တာဆိုတော့လိန်တူချင်းစုံမဲ့သူတွေအပေါ်သဘောထားတင်းမာတဲ့သူတူကိုကာကွယ်ရေးဝန်ကြီးခန့်ဖို့ဆိုတာဟာစဉ်းစားစရာဖြစ်နေမှာပေါ့
အင်းကိုတန်းလွင်ထွန်းပြောမှပဲရှင်းသွားတော့တယ်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနမှာကလည်းဘတ်ဂျက်အသုံးစရိတ်တွေလျှော့ချဖို့ပဲရှိနေတော့လုပ်ရမှာတော့တိတ်တော့မလွယ်လာပါဘူ
းဟုတ်ကဲ့အထက်လွှတ်တော်အမတ် Chuck Hagel ဟာနိုင်ငံရဲ့ခြားကိုတက်တည်ဆွေးလူရေးစစ်တပ်နဲ့ဂျာဝင်ဖြန့်ပြေးကိစ္စတွေကိုလည်းလွှတ်တော်ထဲမှာကန့်ကွက်ခဲ့ဘူးတယ်ဆိုတဲ့တာဒကတွေရှိနေတော့ဆီးရီးယားလိုကိစ္စမျိုးမှာအစိုးရကမတရားအနိုင်ကျင့်နေတာတွေမျိုးကိုဝင်ပြီးကာဝယ်ပေးဖို့လည်းလိုလားမှာမဟုတ်ဘူးလို့လူ့အခွင့်အရေးအဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်ခင်ဗျ။အဲဒီတော့အစိုးရပြောသလိုပဲသမ္မတကသူ့ကိုနာမည်စရင်းသွင်းထားပေမဲ့လွှတ်တော်မှာကော်မတီအဆင့်ဆင့်နဲ့မေးမြန်းကြားနာပြီးမှအတည်ပြုရမှာပါ။ အားလုံးကိုကျေနပ်အောင်ဖြေနိုင်ရှင်းနိုင်မယ်ဆိုရင်တော့ကာဝေးဝန်ကြီးအသစ်ဖြစ်လာမှာပေါ့သမ္မတဩဘားမားကတော့နိုင်ငံအတွက်လိုအပ်နေတာမှုအများဆုံးအတိပြုပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပဲပြောထားပါတယ်ခင်ဗျာ